မင်္ဂလာပါရှင်အခုတော့ကျမတို့ American ပြည်အောင်စုတဝမ်းလူထုဆန္ဒပြပွဲတွေကိုအနီးကပ်ဆောင်ကြည့်သုံးသပ်တင်ပြပေးနေတဲ့ဥကျုံစံတာနဲ့ဆက်သွယ်မေးမြန်းခန်းအစီအစဉ်ကိုတင်ဆက်ပေးပါမယ်ရှင်
။မင်္ဂလာပါအင်္ဂါရှင်
။မင်္ဂလာပါများရှင်
။ဟုတ်ကဲ့ပါအင်္ဂါဒီမင်းနီဆိုတာမှာလူမဲအမျိုးသား George Floyd တေဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့မနေ့ကတန်တရားရှိတရားခံရဲရရှိဟောင်းကိုတရားရုံးကအရေးယူရဲအဆင့်တိုးမြင့်လိုက်ပါတယ်။ပြီးတော့နောက်ထပ်လည်းအခင်းဖြစ်တဲ့နေရာမှာပါဝင်တဲ့ရဲ၃ယောက်ကိုဖမ်းဆီးဖို့လည်းပြောလိုက်ပါတယ်။ဒီတော့ဒါကဆန္ဒပြပွဲဒီမှာဘလို့ရိုက်ခတ်မှုတွေရှိနိုင်ပါသလဲ။အင်္ဂယ်ဘလို့မြင်ပါသလဲရှင့
်။ဆန္ဒပြသမားတွေကျင်းနေသွားပါတယ်။ဆန္ဒပြပွဲဟာဒီပြားအဖြစ်ပြောရင်ပို့ပြီးတော့ငင်းငင်းငန်းငန်းဖြစ်သွားတယ်လို့ပြောရပါလိမ့်မယ်။ဒါပေမဲ့တချို့နေရာတွေမှာတော့ထွန်းချက်ရှိရပါလိမ့်။ Washington DC အင်မြူရောရှိမှဆိုရင်ရဲတွေကဆန္ဒပြသမားတွေကိုမျက်ရည်ယူအစိတ်ကြီးတွေနဲ့ဖြန်းတာကိုတွေ့ရပါတယ်။အလားတူတော့ပဲ New York မှာလည်းနည်းနည်းပါပါထိတ်တိုက်တူရတယ်စီရတယ်ဒါပေမဲ့ဤဝရအဖြစ်ကတော့ဆန္ဒပြမှုဟာပိုပြီးတော့ငြင်းငြမ်းသွားတယ်ဒါဟာဆန္ဒပြသမားတွေဘက်ကကျေနပ်မှုအတော်ရသွားတယ်ဆိုတဲ့သဘောဖြစ်ပါတယ်သူတို့ကတော့သတင်းကောင်းဖြစ်တယ်ဒါပေမဲ့လူတိုင်းကကျေနပ်သေးရမဟုတ်ပါဘူးသူတို့တကယ်လူချင်တာကတော့စနစ်ကိုပြောင်းဖို့လူချင်တယ်အထူးသဖြင့်တရားရုံးကသူတို့ကိုဘယ်လိုအပြစ်ပေးလာမလဲဆိုတာကိုသူတို့စောင့်ကြည့်ခြင်းတယ်နောက်ပြီးတော့တချို့ကဆိုရင်ဒီအခုတတိယအဆင့်ကနေဒုတိယအဆင့်တိုးမြှင့်လိုက်ကြတယ်မကျေနပ်ဖဲနဲ့ပထမအဆင့်နဲ့သူတို့အရေးယူစီနေတယ်အဲ့လိုယူဆရတယ်မျိုးမျိုးရှိနေကြတာပါဆန္ဒပြသမားတွေထဲမှာ
ဒီတော့အင်္ဂယ်ဆန္ဒပြပွဲတွေကဆက်ပြီးတော့ဖြစ်နေဦးမယ်ဆိုတဲ့သဘောလားအင်္ဂယ
်ဟုတ်ပါတယ်အဲ့ဒါကြောင့်စောစောကပြောရတဲ့ဒီဆန္ဒပြသမားတွေလူကျင်တာကတရားရုံးကဘယ်လိုသူတို့ကိုပြစ်မှုထင်ရှားစီရင်လာမလဲအဲ့ဒါသိအရေးကြီးပါတယ်အခုကပြည်နယ်ရှင်းနေချုပ်ကလည်းမနေ့ကပြောတယ်သူတို့ကတော့ဒီကိစ္စကိုပို့ပြီးစည်စည်ဆဲဆဲနဲ့စည်စည်ချာချာလုပ်မယ်အချင်းယူပြီးတော့လောက်ရမှာဖြစ်တယ်အတတ်နိုင်ဆုံးမြောင်ကျူးစားပြီးမဲ့လိုက်တာလမ်းနဲ့ချီပြီးတော့ကြာနိုင်လို့ပြောပါတယ်ဆိုတော့အဲ့တရားရုံးရဲ့အဆုံးအဖြတ်တရားရုံးဆိုဂျူရီအဖွဲ့ပေါ်ဒီကစီရင်မှုကတော့ဒီကတရားဥပဒေစနစ်အရကတော့တရားရုံးကိုတင်မယ်တရားရုံးမှာတော့ကြားနာစစ်ဆေးရမယ်ပြီးတော့မှဂျူရီရသူတို့ကိုပြစ်မှုထင်ရှားတယ်လို့ယူဆလားဆုံးဖြတ်လားဆိုတော့အဲ့ဒီဟာအထိသူတို့စောင့်ကြည့်လိုတဲ့သဘောတော့အနည်းဆုံးရှိနေမယ်လို့ထင်ပါတယ်သူဆန္ဒပြသမားတွေတချို့ပြောတာကဒီမှုရဲနေမကဘူးနိုင်ငံမှာဓာမျိုးတွေအများကြီးလူလူမကြခဏဖြစ်နေတာအဲဒါစနစ်ကိုပါသူတို့ပြင်ကျင်တယ်ဆိုတော့ပြောနေကြတယ်ဆိုတော့
နောက်တစ်ခုကအင်္ဂယ်အဲ့တော့ဒီဆန္ဒပြပွဲတွေကိုနှိမ်နှင်းမှုလိုအပ်တယ်ဆိုရင်စစ်တပ်ကိုတုံးမယ်လို့သမ္မတထရမ့်ကပြောတဲ့အပေါ်မှာလည်းကာကွယ်ရေးအတိုင်းအဝိုင်းကနေပြီးတော့ဝေဖန်နေရရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့အင်္ဂယ်ကဘယ်လိုသဘောရပါသလဲရှင
်ဟုတ်ကဲ့အဲ့ဒီကိစ္စမှာသမ္မတဒေါ်နယ်ထရမ့်ရဲ့သူဘာရီလေဂျန်နဲ့လုတ်တယ်ဆိုတာသူလုတ်လိုက်တဲ့လုတ်ရဟာသူ့အပေါ်မှာပြန်ပြီးတော့ဒါဆိုးပြစ်တွေပေါ့လေကောင်းကျိုးမဟုတ်ဘဲနဲ့မလိုလားတဲ့အဖြစ်တွေကြံကြံရိုက်ခတ်လာတယ်လို့ပဲပြောမှာဖြစ်ပါတယ် backfire ဖြစ်တယ်ဆိုတဲ့သဘောပေါ့ဘာကြောင့်လဲဆိုတော့သူစီမားအရင်တော့ကာကွယ်ရေးဝန်ကြီးလုတ်ခဲ့တဲ့ပုဂ္ဂိုလ်ပေါ့ဝန်ကြီးဟာ Metis Cas လို့ရှင်သူပြောတာတော်တော်လေးတန်ဖိုးရှိရစကားပါ Donald Trump ကစစ်တပ်ကိုတုံ့ပြန်ရောဒီဟာကိုနှိမ်နှင်းဖို့ပြောလိုက်တာဟာအမေရိကန်ပြည်သူတွေဖွဲ့စည်းအုပ်ချုပ်ပုံအရပိုင်ဆိုင်ဝင်ရှိတဲ့အခွင့်အရေးကိုချိုးဖောက်ဖို့ခံရတာအဲဒီအခွင့်အရေးကိုကျင့်သုံးတာကိုစစ်တပ်ကနှိမ်နှင်းရမယ်ဆိုတဲ့သဘောအဲဒီဆိုတာစစ်တပ်နဲ့ပြည်သူတွေကိုရန်တိုက်ပေးတဲ့သဘောဖြစ်တယ်ဆိုပြီးတော့ထွန်းနှက်ပါတယ
်အမေရိကန်မှာအခုလိုလူမျိုးရေးခွဲခြားမှုနဲ့တခြားခွဲခြားမှုတွေအပေါ်မှာဆန္ဒပြကန့်ကွက်နေတဲ့ခရက်ကနိုင်ငံတကာကိုရိုက်ခတ်မှုဘယ်လောက်ရှိလာနိုင်ပါသလဲဒီပေါ်မှာရောအင်္ဂယ်မပြောချင်ပါသလဲရှင
်ဟုတ်ကဲ့အခုကိုပဲနိုင်ငံတကာမှာလည်းပဲလာလူဆန္ဒပြပွဲတွေဖြစ်နေတာတွေ့ရပါတယ်။ဟိုသမိုင်းကစူရစကားတစ်ခုသတိရပါတယ်။တချင်းတို့ကပြင်သစ်မှာတော်လှန်ရေးဖြစ်ရင်ဥရောပကကူးဆက်သွားတော့ When French sneezes Europe catches a cold ပြင်သစ်ကဟာချိုချီရင်ဥရောပကနာစီနေပြီအေးအေးမီနေပြီပြောရပါတယ်။အခုကမ္ဘာနိုင်ငံတွေရဲ့အခြေအနေကလည်း When American sneezes the world catches a cold လို့ပြောရမလို့ဖြစ်နေပါပြီ။အမေရိကန်ကဖြစ်လိုက်ရင်ကမ္ဘာကိုပြန့်နှံ့သွားတာပဲ
။ဟုတ်ကဲ့ပါအင်္ဂယ်ကျေးဇူးအများကြီးတင်ပါတယ်ရှင်။
ဟုတ်ကဲ့ပါခင်ဗျာ
ကျမတို့အခုနောက်ပိုင်းမှာလည်းအင်္ဂါအခုလိုအနီးကပ်ဆောင်ကြည့်နေတဲ့အခြေအနေတွေကိုမေးမြန်းပြီးသွားမှာဖြစ်ပါတယ်ကျမများသတင်းအောင်ပါရှင်